မေရိကန်ပြည်ထောင်စုကအယ်ကာအီဒါခေါင်းဆောင်အိုစမာဘင်လာဒင်ရှိရာနေရာကိုစုံစမ်းထောက်လှမ်းပြီးတုတ်တင်ခဲ့တဲ့ကိစ္စကိုအကူအညီပေးခဲ့တယ်ဆိုပြီးပါကစ္စတန်စစ်တပ်ကအရာရှိတအုပ်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းဟာမမှန်ပါဘူးအခြေအမြစ်မရှိပါဘူးလို့ပါကစ္စတန်စစ်တပ်ကညင်းဆိုလိုက်ပါတယ်နယူးယောက်တိုင်းသတင်းစာမှာပထမဦးဆုံးဖော်ပြခဲ့တဲ့အဲ့ဒီသတင်းနဲ့ပတ်သက်ပြီးပါကစ္စတန်စစ်တပ်ပြောခွင့်ရသူဗိုလ်ချုပ်အတာအဘဘတ်ကဗိုလ်ထုနေမှာအခုလိုညင်းဆိုလိုက်တာပါပါကစ္စတန်စစ်တပ်ရဲ့ပြောရေးဆိုခွင့်ရှိသူနောက်တစ်ဦးဖြစ်တဲ့ဗိုလ်မှူးချုပ်ဆာယတ်အစမတ်ကတော့စစ်ဖက်ဆိုင်ရာအမှုတန်းတစ်ယောက်ကိုဖမ်းဆီးထားတာမရှိပါဘူးဒါပေမဲ့လူတော်တော်များများကိုတော့ထိမ့်သိမ်းထားတယ်လို့ VOA ကပြောပါတယ်ဥပဒေအရအေးအေးယူထားခြင်းရှိမရှိဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးပါကစ္စတန်ထောက်လှမ်းရေးကလူ9ယောက်ဖမ်းဆီးထားပြီးအဲ့ဒီအထဲမှာဗိုလ်မှူးအဆင့်ရှိသူတယောက်ပါဝင်နေဆိုပြီးနယူးယောက်တိုင်းသတင်းစာကဗိုလ်ထုနေမှာဖော်ပြခဲ့တာဖြစ်ပါတယ်။သတင်းစာကရေးသားရမှာအဲ့ဒီဗိုလ်မှူးဟာဘင်လာဒင်နေအိမ်ကိုဝင်ထွက်နေတဲ့ကားတွေရဲ့နံပါတ်တွေကိုမှတ်သားထားပြီး CIA ကိုသတင်းပေးခဲ့သူဖြစ်တယ်လို့ဆိုပါတယ်။ဒီအချိန်မှာပဲအမေရိကန်တပ်ဖွဲ့ရဲ့ဒုံးလက်နက်နဲ့တိုက်ခတ်မှုကြောင့်ပါကစ္စတန်အနောက်အမြောက်ရဲမှရှိတဲ့စစ်သွေးကြ15ယောက်တေဆုံးသွားကြောင်းပါကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။ဗိုလ်ထုနေကအဝေးထင်းဒုံးလက်နဲ့နှစ်ကြိမ်တိုက်ခတ်ရမှာစစ်သွေးကြွတွေနေထိုင်ရာခြံဝင်းနဲ့မော်တော်ယာဉ်တစ်စီးထိမှန်ခဲ့တာပါအခင်းဖြစ်တဲ့နေရာကတော့အာဖဂန်နစ္စတောင်ပိုင်းဝါဇရီစတန်တောင်ပေါ်ဒေသကဝါနာမြို့အနီးမှာဖြစ်ပါတယ်ခင်ဗျာ